KNA ဌာနချုပ်လိုင်စာအနီးမှာဒီလ3ရက်နေ့ကစလို့စည်ရေးပြိပခတွေပြန်လည်စတင်လာခဲ့ပြီးတဲ့နောက်မြကြီးနာဗမော်လန်းတကျောမှာတိုက်ပွဲတွေဇက်တိုက်ဆူလို့ဖြစ်လာနေတာပါပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့မိုးမောက်မြို့နယ်ဒေါ်ဖုံးရံအနီးကစစ်ကောင်စီတပ်စခန်းမှာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပြီးအနီးအနားနောင်ဝမ်းရွာအတွင်းလက်နက်ကြီးကြီးကျခဲ့တာရှိတယ်လို့ဒေသခံတဦးက VOA ကိုအခုလိုပြောပါဗျာမင
်းအားလုံးလက်နက်ကြီးရတာချိုးရပါဘယ်လိုပြောဟိုမြကြီးရခါရတော့အဲ့ဒါမှာစေဘချူတို့ကောင်ရနေသူကမနေ့ကရှင်းပါရေ9နာရီလောက်မှာဒီအဲနောင်ဝမ်းဆွေကြီးရောနော်အဲအဲ့မှာအဲလက်မကြီးကြီးတော့ကြောက်ပါအင်းဝင်းကျမခဏခဏအဲ့ရောခဏခဏချစ်တော့အကိုကဘုံရပါသူဘုံလုံးစွာကြီးပြီးနေနေပေါ့နော်နာမည်ကိုကသိနေတော့
နောင်ဝမ်းကြီးရဟာဒေါ်ဖုံးရံနဲ့တမိုင်ကွာမှာရှိပါတယ်အနီးအနားကဟန်ကိုင်တောင်ကုန်းမှာစစ်ကောင်စီတပ်အခြေစိုက်ထားပြီးအဲ့ဒီတပ်စခန်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ကျေးွာအတွင်းကိုလက်နက်ကြီးကြီးကြတာနဲ့တိုက်ပွဲတွေဇက်တိုက်ဖြစ်လာနေတာကြောင့်ဒိန်ကားရံကျေးွာကဒေသခံတွေလည်းဒေါ်ဖုံးရံကိုတင်းရှောင်နေကြရပါတယ်။ဒေါ်ဖုံးရံကိုတင်းရှောင်လာသူတွေဟာနောင်ဝတ်နဲ့ဒိန်ကားရံနှစ်ရွာပေါင်းလူ100လောက်ရှိကြောင်းလည်းပြောပါတယ်။အခြားမိုးမောက်ဒေသခံတဦးကတော့ဦးထားရန်အိမ်ထောင်စုဆယ်စုကန့်ဟာနွမ်းလန်းရွာကိုတိမ်းရှောင်နေရသလိုနာလုံနဲ့တုံဟုံးရန်ရွာကဒေသခံတွေကတော့ဗမော်မြို့ကိုတိမ်းရှောင်နေကြကြောင်းပြောပါတယ်ဒီကနေ့မှာတော့မန္တလေးဘက်ကနေရေချောင်းကတက်လာတဲ့စစ်ကောင်စီတပ်တွေဟာမိုးမောက်မြို့နယ်မြို့သိပ်ကနေနန်ဆန်းရွံဘက်ကိုသွားဖို့ပြင်ဆင်နေတဲ့ဆိုတဲ့သတင်းကြောင့် KNA ကဗမော်မြကြီးနားလမ်းကိုအသွားအလာတွေပိတ်လိုက်ကြောင်းမိုးမောက်ဒေသခံတွေကအခုလိုဆက်ပြောပါတယ
်ဒီမနက်ကဟိုတောင်ပေါ်ကဟာရီကငြိမ်းလာကနေချက်မလုံကားလေးကတည်းအင်းစီပါရဲ့ရှိရှိမမောရဘူးဒီမဲ့သူကံချင်ရတယ်လေချင်ရတယ်ဆိုတာဟိုတတိပြရပါအဲ့ဒါအခုဒီနေ့မနေ့ဟိုမြို့ကျမှာဆန်ပင်ကားနဲ့ကျင်ထားတာလေရုပ်ပေါ်ရောအဲ့ဒါလည်းဒီအင်းစီပါမလုံရနေဟိုဘက်ချက်ပြန်ပို့မှာပေါ့အဲအဲ့ဒါကြောင့်မို့အခုဟိုအင်းစီကားဖြစ်ဖြစ်နေတဲ့ကားအလုံးကျမလည်းတော့အဲ့လိုပြောထားလဲဆရာ
။လိုင်းစာအနီးပတ်ဝန်းကျင်ဒေသတွေမှာနေ့စဉ်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပြီးတောက်ကြနေညပိုင်းကလည်းလိုင်းစာမြို့အနီးမှာလက်နက်ကြီးသုံးလုံးကြားရောက်ပောက်ကွဲခဲ့ပါတယ်။လိုင်းစာဒေသတစ်ဝိုက်မှာစစ်ရေးတင်းမာမှုတွေမြင့်တက်နေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်ဘက်မှာလည်းစစ်ကောင်စီတပ်နဲ့ KIA အခြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။မနေ့က16ရက်နေ့တရက်ထဲမှာတွင်ကုတ်ခိုင်မြို့နယ်အတွင်းတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ကြောင်းကုတ်ခိုင်မျိုးကံတူကပြောပါတယ
်မနေ့ကတော့ဒီကုတ်ခိုင်ဒီအသက်လမ်းပေါ့နော်အသက်ဒီမှာဖြစ်တယ်ဒီချင်းတာအကျော်ဒီကုတ်ခိုင်နဲ့ဟာတာရှားတွေကဒီနံပြူရောသူတော်ခဲမှာပေါ့ဆာရှိတဲ့နေတာပေါ့ဟုတ်အာတော်တော်ဆိုင်ဖြစ်ဖြစ်တယ်ခုံမုံအသက်မှာလည်းဖြစ်တယ်ပြောရအသက်မှာကအဲ့ဒီခုံမုံနဲ့အဲ့ဒီနံခိုင်တွေကအဲ့ရှားပြီးမှာဒီနေ့ကုတ်ခိုင်မှာဆိုတော့ကုတ်ခိုင်မျိုးအပြင်ပေါ့အခါအဝင်ပေါ့နော်အသက်ဒီမှာEPC တွေတော်တော်များများနဲ့အမှစီတောင်စီဖွဲ့ရတာလူချုံကြီးတွေခြားခြားဖြစ်ရဲအင်ပုံဆောင်နေတာတော်တော်များတွေ့ရတာရှိ
ကုတ်ခိုင်မျိုးနယ်မှာဒီလအတွင်းစစ်ကောင်စီနဲ့ KIA အခြားအ ਨੇ ဆုံးတိုက်ပွဲ6ကြိမ်ခန့်ဖြစ်ပွားခဲ့ပါတယ်ဒေတာရင်းမီဒီယာတွေကတော့ကချင်နဲ့ရှမ်းမြောက်ဒေတာတိုက်ပွဲတွေအတွင်းစစ်ကောင်စီတပ်ဘက်ကအထူးအခိုက်အကြဆုံးများကြောင်ဖော်ပြထားတာတွေရှိပေမဲ့ပြီးခြားအတည်ပြုချက်တော့မရရှိခဲ့ပါဘူးလက်ရှိတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့KIA ပြည်ညာရေးတာဝန်ခံပုံမူကြီးနော်ဘူးကိုဆက်သွယ်ခဲ့ပြီးမဲ့ဖုန်းခေါ်ဆိုလို့မရရှိခဲ့သလိုဒီတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ